ဂါဇာကမြောက်ဒေသတောင်ပိုင်းမှာအစ္စရေးလီကြောင်းတိုက်ခိုက်မှုတစ်ခုကြောင့်ဟာမတ်စ်အဖွဲ့ရဲ့အကြီးတန်းစစ်ကောင်းဆောင်၃ဦးသေဆုံးသွားပါတယ်။ရာဖဲလ်မျိုးကလေးတပ်တိုက်အဆောင်ကိုဂျာတာရီနေတို့ကဘုံထိမှန်ပြီးတော့အိမ်မှာပဲသူတို့သေဆုံးသွားတာဖြစ်ပါတယ်။အဲ့ဒီစစ်ကောင်းဆောင်တွေဟာ20လောက်အစ္စရေးပေါ်စစ်ဆင်ရေးတွေကိုဦးဆောင်ခဲ့သူတွေဖြစ်ကြပါတယ်။အဲ့ဒီတိုက်ခိုက်မှုတွင်မှာနောက်ထပ်လူ၃ဦးထက်မနည်းလဲသေဆုံးခဲ့တယ်လို့အစ္စရေးတာဝန်ရှိသူတွေကပြောပါတယ်။သေဆုံးသွားကြသူတွေဟာမိုဟာမက်အဘူရှမလီ၊ရတ်အယ်အတာနဲ့မိုဟာမက်ဘာဟူးမ်တို့ဖြစ်ကြတယ်လို့ဟာမတ်စ်အဖွဲ့ကလည်းအတည်ပြုပါတယ်။အဲ့ဒီသုံးဦးဟာဆိုလို့ရှိရင်အစ္စရေးစစ်သားတွေကိုတပ်ဖြတ်မှုအစ္စရေးစစ်သားဂလစ်ရှာလက်ကိုဒီ2006ခုနှစ်တုန်းကပြန်ပြီးဆွဲမှုစတဲ့အစ္စရေးပေါ်တိုက်ခိုက်မှုတွေမှာတာဝန်ရှိကြသူတွေဖြစ်တယ်လို့အစ္စရေးကာကွယ်ဝင်ကြီးမိုရှီယလွန်ကပြောပါတယ်။အခုလိုမျိုးဒီဟာမတ်စ်တပ်မှု3ဦးကိုလုံခြုံတိုက်ခိုက်နိုင်ခဲ့တာဟာအစ္စရေးစစ်တပ်နဲ့ရှင်ဘတ်လုံခြုံရေးအဖွဲ့တို့ရဲ့ထောက်လှမ်းရေးနဲ့စစ်ဆင်ရေးအောင်မြင်မှုကြီးတရားဖြစ်တယ်လို့အစ္စရေးကာကွယ်ဝင်ကြီးယလွန်ကပြောပါတယ်။အဲ့တပ်မှု3ဦးရဲ့ဇာပနာမှာတော့ဒီဂါဇာလမ်းမတွေပေါ်မှာပါလက်စတိုင်းထောင်ကနန်းနဲ့ချီလိုက်ပါပို့ဆောင်ပြီးတော့လေတဲကိုတချို့ကတနတ်တွေနဲ့ပစ်ဖောက်ခဲ့ကြပါတယ်။အခုလိုအစ္စရေးတိုက်ခိုက်မှုတွေဟာသူတို့ရဲ့စစ်ပွဲကိုလမ်းလျဲသွားစီမှာမဟုတ်ဘူးလို့လည်းဟာမတ်စ်ပြောခွင့်ရသူကပြောပါတယ်။တနေ့တုန်းကလည်းဒီအစ္စရေးလေကြောင်းတိုက်ခိုက်မှုတစ်ခုကြောင့်ဟာမတ်စ်စစ်ကောင်းဆောင်မူဟာမက်ဒီအက်ဖ်ရဲ့ဇနီးတင်နဲ့မွေးကင်းစကလင်းငယ်တို့တိုက်ဆုံသွားပါတယ်။ဒီအက်ဖ်ကိုယ်တိုင်ကတော့အဲ့ဒီအချိန်မှာတိုက်ခိုက်ခံရတဲ့နေရာမှာမရှိလို့အသက်ရှင်လွတ်မြောက်ခဲ့ပါတယ်ခင်ဗျာ။